2008ခုနှစ်အတွက်ဓာတုဗေဒဆိုင်ရာနိုဘယ်ဆုကိုစိုက်ပျိုးရေးစက်မှုလုပ်ငန်းနဲ့တဘာဝပတ်ဝန်းကျင်သိပ္ပံဆိုင်ရာတွေအတွက်ထူးထူးခြားခြားအပြောင်းအလဲတွေကိုဖြစ်စေတဲ့ဓာတုဗေဒဆိုင်ရာလေ့လာဆန်းစစ်မှုလုပ်ခဲ့သူဂျာမနီနိုင်ငံသားပါမောက်ခဂျီဟတ်အာတယ်ကိုပေးအပ်လိုက်ပါတယ်ဘာလန်မြို့Max Planck Society ကဂုဏ်နုဆောင်ပါမောက္ခဒေါက်တာအာတာနိုဘယ်ဆုရရဲလို့တယ်လီဖုန်းနဲ့ဆက်ပြီးအသိပေးလိုက်တဲ့နေ့ဟာတိုက်တိုက်ဆန်းဆန်းသူ့ရဲ့82နှစ်မြောက်မွေးနေ့ဖြစ်နေပါတယ
် I was really speechless. I am very surprised. This is the greatest honor you can think of in the life of a scientist.
သူတကယ်ပဲစကားမပြန်နိုင်အောင်အံ့ဩသွားပါတယ်တဲ့။ဒါဟာသိပ္ပံသုတေသနလုပ်နေသူတယောက်အတွက်အမြင့်မားဆုံးဂုဏ်အပြုခံရတာပါတဲ့။သိပ္ပံဆိုင်ရာနိုဘယ်ဆုရတဲ့အတွက်တဘာဝကိုခြေခြေမြင့်မြင့်နားလည်နိုင်ဖို့လှုပ်ဆောင်ခဲ့သူတွေတီထွင်ကြံစသူတွေကိုသာပေးလို့ရှိပါတယ်။အခုပါမောက္ခအာတယ်ကတော့တဘာဝကိုနားလည်နိုင်ဖို့လမ်းစာရှာပေးရုံနဲ့မကဘဲသူ့လှုပ်ဆောင်မှုတွေကစက်မှုနဲ့ပတ်ဝန်းကျင်ဆိုင်ရာလက်တွေ့ဆောင်ရွက်မှုတွေအတွက်ပါအကျိုးဖြစ်ထွန်းစေတာမှုထူးခြားလာပါတယ်။ Illinois ပြည်နယ် Abbott ဆေးဝါးထုတ်လုပ်ရေးကုမ္ပဏီဓာတ်ခွဲခန်းအရာရှိဦးလှမြင့်ကတော့ပါမောက္ခအာတယ်ရဲ့သူ့တည်တနာလုပ်ငန်းတွေဟာလူတွေအတွက်အတော့ကိုအကျိုးများတယ်လို့ပြောပါတယ
်။သူကဆယ်သုနှစ်ပေါင်းများစွာဓာတုဗေဒပညာနဲ့ယူပဗေဒတွဲပြီးတော့ပေါ့လေ specialized ပေါ့။အခုသူ surface chemistry လို့ခေါ်တဲ့မျက်နှာပြင်ဓာတုဗေဒခန္ဓာနေပြီးတော့ရသွားတဲ့သဘောပဲ။သူရဲ့တွေ့ရှိချက်ကြောင့်ဓာတုဗေဒပညာအပြင်ကိုပဲလောလောဆယ်တော့ဒီ academic ပေါ့ပညာရေးလောကရောစီးပွားရေးလောကမှာပါအင်မတန်မှအကျိုးရှိတဲ့တိုးတက်မှုလုပ်ငန်းတွေရှိမယ်လို့တွေ့ဆကြတာပေါ့
ပညာရေးလောကမှာပေါ့နော်လေ့လာတဲ့သူတွေစမ်းစစ်တဲ့သူတွေအတွက်ကဘလို့အကျိုးရှိလဲဆရာအဲ့ဒါလေးအရင်စပြောပြပါ
သူကလောလောဆယ်သူတွေ့တဲ့တွေ့ရှိချက်ကသဘောတရားတော့တွေ့ထားတာကြားပြီဥပမာအဖြစ် solid surface ပေါ့အရာဝတ္ထုတွေရဲ့မျက်နှာပြင်ပေါ်မှာဓာတ်ငွေတွေဖြတ်သန်းတဲ့အခါမှာအဲ့ဒီမျက်နှာပြင်နေနဲ့ဓာတ်ငွေတွေဆက်သွဲနေလဲဓာတ်ပြုတ်နေသလဲဆိုတဲ့အချက်ကိုသိရကြပြီးတိုင်းမဲ့အသေးစိတ်ဓာတ်ပြုတ်ဖြစ်စဉ်ကိုမလေ့လာနိုင်ကြဘူး။သူကတော့အဲ့ဒါကိုအသေးစိတ်နာနိုတက္ကနိုလော်ဂျီလို့ခေါ်ရအောင်ပဲ။မော်လီကျူးတစ်လုံးချင်းအဆင့်ထိခွဲပြီးတော့နောက်ဆုံးအဲ့ဒီမော်လီကျူးကနေအက်တမ်တစ်ခုစီအဆင့်ထိအသေးစိတ်သွားပြီးတော့မျက်နှာပြင်ပေါ်မှာဓာတ်ငွေတွေဘလို့ဆွဲကတ်တယ်လဲဘလို့ဓာတ်ပြုတ်ကြတယ်လဲဆိုတဲ့အချက်ကိုတွေးရှိလိုက်တဲ့အတွက်ကြောင့်သိပ္ပံလောကတစ်ခုလုံးကိုပြောင်းလဲသွားမယ်လို့ဆိုကြတာပေါ့
ဆက်မှုလုပ်ငန်းစိုက်ပျိုးရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအကျိုးပြုတဲ့သူ့ရဲ့လုပ်ရတွေကိုလည်းဆရာဦးလာမြင့်ကအခုလိုဆက်ပြောပြပါလေ
မျိုးစာထုတ်လုပ်ရေးလုပ်ငန်းမှာဒီနိုက်ထရိုဂျင်နဲ့ဟိုက်ထရိုဂျင်ပေါင်းပြီးအမိုနီယာဖြစ်တယ်အဲ့ဒီကနေတဆင့်မျိုးစာလုပ်တယ်ဆိုတာကဘာစစ်ဖြစ်တဲ့ကဂျာမနီမှာဒီပညာရေးထုံးကားတယ်ဒါပေမဲ့အသေးစိတ်ဖြစ်စဉ်ကိုမသိကြတဲ့အတွက်မျိုးစာလုပ်ငန်းကလုတ်ပေမဲ့သိမထီရောက်ဘူးခုသူကဒီနိုက်ထရိုဂျင်ကိုလေထဲကနေယူပြီးတော့ဟိုက်ထရိုဂျင်နဲ့ပေါင်းတဲ့အခါမှာမျက်နှာပြင်ဓာတုဗေဒနီအရာတန်ကိုထည့်ခြင်းအားဖြင့်တော့၎င်းပိုတက်ဆီယမ်ကိုထည့်ခြင်းအားဖြင့်တော့၎င်းဓာတ်ပြုဖြစ်စဉ်ကိုပုံညာအောင်လုပ်နိုင်တယ်ပို့ပြီးတော့နိုက်ထရိုဂျင်တွေဆွဲကပ်အားကောင်းတဲ့အတွက်ပို့ပြီးအသုံးကျမဲ့မျိုးစာတွေထုတ်လုပ်နိုင်တယ်နောက်တစ်ခုကစီးပွားရေးပညာမှာရောဒီ global warming မှာရောအသုံးကျမယ်ထင်ရတာကကျွန်တော်တို့မော်တော်ကားတွေရဲ့ကွန်ဗတ်တာကနေတဆင့်ထွက်လာတဲ့ဓာတ်ငွေတွေဟာ exhaust pipe တွေထဲမှာဘလို့ဓာတ်ပြုတ်ကြသလဲဆိုတော့အချက်ကိုသူ့ရဲ့မျက်နှာပြင်ဓာတုဗေဒပညာကနေအသေးစိတ်ရှင်းသွားတယ်အဲ့ဒါကြောင့်မလို့မော်တော်ကားတွေကထွက်လာတဲ့ဒီ carbon monoxide ဆိုတာကအနံ့မရှိအယောင်မရှိအင်မတန်မှလူအန္တရာယ်ပြုနိုင်တဲ့ဓာတ်ငွေတစ်မျိုးဖြစ်တဲ့အတွက်ကြောင့်သူကအဲ့ဒီ exhaust pipe ထဲကမျက်နှာပြင်ကိုတခြားသတ္ထုနဲ့ပြောင်းထည့်လိုက်ရင်ဒီ carbon monoxide ထွက်မဲ့ဓာတ်ငွေတွေကိုဖယ်ရှားနိုင်တယ်။အဲ့ဒီအပြင်လောင်စာတအိုးလို့ခေါ်တဲ့ fuel cell တွေကိုလည်းဓာတ်ပြုတ်ဖြစ်စဉ်အသေးစိတ်ကိုသူကပြောနိုင်တဲ့အတွက်ကြောင့်နောက်ပိုင်းမှာဒီ hybrid car တွေထဲမှာပို့ပြီးတော့လောင်စာသက်သာနိုင်တယ်ပို့ပြီးအကျိုးရှိမဲ့လောင်စာတအိုးတွေကိုတီထွင်နိုင်မယ်။နောက်တစ်ဆင့်တက်လာရင်တော့သူကဒီကွန်ပျူတာ chip တွေကမျက်နှာပြင်ပေါ်ဒီမှာဓာတ်ပြုတ်တဲ့ဖြစ်စဉ်တွေကိုလည်းသူကရှင်းပြနိုင်တဲ့အတွက်ကြောင့်နောက်ပိုင်းမှာပို့ပြီးတော့သေးကွေပြီးတော့ပို့ပြီးတော့စွမ်းအားမြင့်တဲ့ဒီလက်စစ်ပစ္စည်းတွေလည်းထုတ်လုပ်လာနိုင်လိမ့်မယ်မိုးကောင်းကင်မှာရှိနေတဲ့ နင်းရေကလေးတွေရဲ့မျက်နှာပြင်ပေါ်မှာဒီတန်းငွေတွေဘလို့တပ်ပြုတ်တယ်လဲဆိုတာကိုလည်းသူ့ရဲ့မျက်နှာပြင်ဓာတုဗေဒနီးနဲ့ရှင်းနိုင်တဲ့အတွေ့အကြုံဒီနေ့ရာသီဥတုဒီကိုလေ့လာခံမှန်းတဲ့ပညာရည်ဒီမှာပို့ပြီးတော့တိုးတက်ကောင်းမွန်လာလိမ့်မယ်လို့လည်းမျှော်လင့်ကြတယ်ပေါ့လေ
ဓာတုဗေဒနိုဘယ်ဆုရခဲ့တဲ့ဒေါက်တာအာတောရဲ့ထူးထူးခြားခြားအချိုးပြတဲ့တွေ့ရှိချက်တွေကိုဆရာဦးလာမင်းကပြောသွားတာပါဒီတစ်ပတ်တော့ဒီမှာပဲရန်နာလိုက်ပါရစေရှင်နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်